ရိုက်ကော်မြို့တဝက်နီပါတိမ့်ပိုက်ထားတဲ့ကီအန်ဒီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းအတွင်းပြန်ပြီးထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်မနေ့ဇူလိုင်လ၄ရက်နေ့ဒီကနေ့ဇူလိုင်၅ရက်မှာတိုက်ပွဲတွေပြန်ပြီးပြင်းထန်နေပါတယ်။သတင်းမီဒီယာတချို့ကတော့ကီအန်ဒီပူးပေါင်းတပ်ဖွဲ့တွေဘက်ကရိုက်ကော်ကနေစုခွာပေးလိုက်ရတယ်လို့យេតាထားပေမဲ ပြောပါတယ်
ဒါကောင်ရဲ့တောင်ဖက်ရက်ွက်လေးမှာကတော့တိုက်ပွဲတွေပြင်းထန်နေတယ်ပေါ့နော်ဟိုစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားမှာဟိုတိုက်ပွဲတိုက်ပွဲရှိတယ်အဲ့တော့နှစ်ဖက်ဒုလိုက်ဆုတ်လိုက်အဲ့ဒီအခြေအနေမျိုးပဲဖြစ်ပါတယ်ဂရီတော်လိုင်းတပ်ဖွဲ့တွေကလည်းကောညို့ကနေလုံးဝဆုတ်ခွာသွားတဲ့ဟာမျိုးတော့မဟုတ်ပါဘူ
းဒီတစ်ခါပြန်ပြစ်တဲ့တိုက်ပွဲဟာခရိုင်းထက်ပိုမိုပြင်းထန်ပြီးတစ်ဖက်နဲ့တစ်ဖက်ခြေမုံရေးပုံစံစစ်စင်ရေးအသွင်ဖြစ်လာနေတယ်လို့လဲတာအဲဆိုးကအခုလိုဆက်ပြောပါတယ်
တိုက်ပွဲတွေကတော့ပုံမှန်ပေါ့နော်အရင်အရှိပတ်တွေကဖြစ်နေတဲ့ဒီပုံမှန်ထိတွေ့တိုက်ပွဲတွေထဲတော့ပိုပြင်းထန်ပြီးတော့မှချီမုံရေးတွေဟိုလောက်နေတဲ့အခြေအနေမျိုးဖြစ်တဲ့အတွက်တိုက်ပွဲတွေကတော့ပုံမှန်တက်ပိုပြင်းထန်ပါတယ်စစ်ကောင်စီစစ်ကြောင်းတွေရှိတဲ့နေရာဟိုကင်ပုံးတွေဟိုကင်တွေရှိတဲ့နေရာမှာတော့ဒီထိတွေ့တိုက်ပွဲတွေဖြစ်နေတာပေါ့နော်လက်ကောမှာကတော့တော်လိုင်းတိုက်ပွဲတွေဟာစစ်ကောင်စီနဲ့ဒါအပြန်လာပြစ်ခတ်တိုက်ခိုက်နေရတာဖြစ်တဲ့အတွက်စစ်ကောင်စီကတိုးလာလိုက်ဆုတ်သွားလိုက်စသဖြင့်ပေါ့နော်ဒီလိုပြူစာပဲတော်လိုင်းဘက်ကလည်းဒါထိတွေ့တိုက်ပွဲတွေဖြစ်တဲ့အတွက်သူကိုဆုပ်သူဆုပ်ကိုသူပုံစံမျိုးနဲ့ပဲဖြစ်နေပါတယ်ဟုတ်ပြီးတော့ဒီအချိန်နေမှာအဖွဲ့ကဘလော့ဖြစ်ချင်းချုပ်နိုင်လဲဆိုတော့ကိုပြောဖို့ခက်နေပါသေးတယ
်ရိုက်ကော်မျိုးရဲ့မြောက်ဖက်ရက်ွက်ဖြစ်တဲ့နက်နက်တော့နဲ့ထင်းငါလျားကနေတော်လန်ရေးတက်တွေဆုပ်ခွာပေးရပြီးတောင်ပိုင်းမှာတော့မိုင်းလုံးရက်ွက်နံပါတ်1ရက်ွက်နဲ့ GTC တက်ကတူចောင်းနေရာတွေကိုတော်လည်ရေးတက်တွေဘက်ကပြန်သိမ်းနိုင်တယ်လို့ KNI ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှစ်လည်းဖြစ် KNI လူခွင့်ရေးတီထောင်သူလည်းဖြစ်တဲ့ကိုပညာက VOA ကိုစာနဲ့ဖြေဆိုထားပါတယ်လက်တလောလွိုက်ကော်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီနဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစတင်ခဲ့တဲ့တလေးလုံးစစ်စင်ရေးတိုက်ပွဲပြင်းထန်ကလေးကလွိုက်ကော်မြို့မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရလို့ဒေသခံတွေနဲ့အဆက်အသွယ်ရဖို့ခက်ခဲနေပါတယ်ဘေးလွယာခိုလုံနေတဲ့လွိုက်ကော်မြို့ကန်တအူးကတော့မြို့ကိုပြန်သွားတဲ့အသည့်တွေနဲ့အဆက်အသွယ်ရဖို့ကြိုးစားပေမဲ့မရသေးဘူးလို့ VOA ကပြောပါတယ
်လောက်ကော်ဘက်မှာဖုန်းလိုင်းတွေဖြတ်ထားတယ်ဆက်လို့မရဘူးတော့နဲ့ဒီလိုကဆက်ဆက်နဲ့တောင်းနေဖို့တောင်းနေပေါ်မှာသွားဒီတောင်းနေပေါ်မှာသွားလို့ဆက်ရတယ်လို့ပြောတာပဲနေနေမအေးချမ်းတဲ့တော့အတော်လာနေနေမတော်ရကြောက်တော့ဒါပဲနည်းနည်းရှိနေပြဆိုးနေလို့တော့သတင်းရပါပဲ
လိုက်ကော်မျိုးပေါ်ရက်ွက်တင်မှာအရက်သားတွေအထီးခိုက်ရှိနိုင်ပေမဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ KMDF ကဆိုပါတယ်တိုက်ပွဲဖြစ်ပွားနေတဲ့နံပါတ်1ရက်ွက်မှာဒီကနေ့မနေ့စောပိုင်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ကလေးတငယ်ပေါင်းဝင်အရက်သားထိခိုက်မှုတွေရှိတယ်လို့ကီနီဒေသသတင်းတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့လိုက်ကော်တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်